တ်တက်ရှိမှာဆရာအခုတပတ် RFA တင်းငွေလေးစကဝိုင်းအစီအစဉ်မှာဖိတ်ကိုထားတဲ့ပုဂ္ဂိုလ်တွေကတော့ဝါရဲတည်င်းစာဆရာကြီးဖြစ်တဲ့ဂျီမွန်ဦးတောင်းဆရာဦးတောင်းကတော့ဒီအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ကနေဆွေးနွေးမှာဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့မြန်မာနိုင်ငံရှိနေများကောင်စီအတွင်မူဥအောင်သူဖြစ်ပါတယ်ဥအောင်သူကတော့လောလောဆယ်ဆွီဒင်နိုင်ငံကိုရောက်နေတဲ့အတွက်ကြောင့်မလို့ဆွီဒင်နိုင်ငံကနေဆွေးနွေးတော့မှာဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့88ကျောင်းသားကောင်ဆောင်တူဖြစ်တဲ့ကိုကိုကြီးပါပဲကိုကိုကြီးကတော့ရန်ကုန်မြို့ကနေဆွေးနွေးတော့မှာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲလူခွင့်ရေးကာကွယ်မြင့်တင်ရေးအဖွဲ့ပေါ့လေဒီအဖွဲ့ကပုဂ္ဂိုလ်တွေကဒီရန်ကုန်ကနေပြီးတော့ဒီအရီတိုင်းဟန္တရာကိုသွားတယ်ရွာတရွာမှာဟိုရွာသားတချို့ ਨੇ ဒီလူခွင့်ရေးကိစ္စတွေဆွေးနွေးပြီးတော့အပြန်မှာဝိုင်းအရိုက်ခံရတယ်ပေါ့လေဖက်လာတဲ့သတင်းတွေအရာတော့ဝိုင်းရိုက်တဲ့ထဲမှာအချက်ခံဖွံ့ဖြိုးရေးကပုံကူကြီးပါတယ်လို့ပြောတယ်အဲ့တော့အဲ့ဒီရိုက်ခံတဲ့လူတွေကလည်းတချို့လည်းတန်အကြီးကျယ်ရလို့စေဝင်ကြီးမှာရန်ကုန်စေဝင်ကြီးမှာတင်ထားတာရှိတယ်ဒီလိုပဲဟိုတခါတော့ဆိုလို့ရှိရင်လည်းဒေါအောင်ဆန်းစုကြည်နဲ့ဦးတင်ဦးတို့ကိုဒေါအောင်ဆန်းစုကြည်အချံတောက်မှာဟိုလေရိုက်မှုဖြစ်တယ်ဖြစ်တော့လည်းဒီကားမှန်တွေပါတွေ꿰ပြီးတော့သိုးရင်စရာအနေထားကိုရောက်သွားဘူးလေအထင်ရှားဆုံးအချက်တစ်ချက်ကတော့2003ခုနှစ်မှာဖြစ်သွားတဲ့တပရင်းကိစ္စပေါ့လေနောက်အခုတစ်ခါကျတော့88မျိုးဆက်ဒီចောင်းသားတွေကနိုင်ငံရေးအကျဉ်းသားတွေရဲ့ဒီပြင်ပမှာရှိတဲ့မိသားစုတွေကိုတွားရောက်အားပေးတဲ့အနေနဲ့ပေါ့လေအဖြူရောင်တနည်းကနေလှူရှားမှုဆိုပြီးလှုပ်တယ်လှုပ်တော့လဲဘယ်ရက်ကွက်ကဘယ်အိမ်ကိုတွားတော့မယ်ဆိုတဲ့ကြိုတင်သတင်းတွေရပြီဆိုလို့ရှိရင်အဲ့ဒီရက်ွက်ထက်ကစောင့်ပြီးတော့ရန်ဆောင်တာမျိုးရန်စတာမျိုးစတာတွေလည်းရှိနေတယ်ရှိနေတော့ဒီကိစ္စတွေကတော်တော်အန္တရာယ်ကြီးတဲ့အနေအထားရောက်နေပြီလို့ပြည်တွင်းကရောနိုင်ငံတကာကပါယူဆကြတာပေါ့လေအဲ့တော့တရားဥပဒေစိုးမိုးရေးလို့ပြောတဲ့ကာလမှာဒီအဖြစ်အပျက်တွေကဖြစ်နေတာဒါကြိတ်ပြီးတော့ဖြစ်တာလည်းမဟုတ်ဘူးအုပ်အော်တောင်းတင်းဖြစ်နေတဲ့ကိစ္စတွေဆိုတော့ဒီလိုကာလမျိုးမှာဒီလိုမျိုးဖြစ်နေရသလားနောက်တစ်ခုကတရားဥပဒေစိုးမိုးရေးဆိုလို့ရှိရင်ဒီဖြစ်တည်ဖြစ်သွားပြီးတဲ့နောက်ပိုင်းမှာရောစုံစမ်းစစ်ဆေးမှုတွေလုပ်ဖို့မလိုအပ်ဘူးလားဒါကလည်းနိုင်ငံတကာနေပြီးတော့လည်းလူခွင့်ပွဲတွေကတောင်းဆိုနေကြတာရှိတယ်။အဲ့တော့ပထမဦးဆုံးအနေနဲ့ဒီလိုဖြစ်ရတည်ဟာတိုင်းပြည်အတွက်ပေါ့လေတရားဥပဒေအတွက်ပေါ့လေဘလောက်အထိအန္တရာယ်ကြီးတဲ့ကိစ္စလဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့ပါပဲ။ဥအောင်သူစပြီးဆွေးနွေးပါလားခင်ဗျ
။လူနိုင်ငံချမ်းဖက်မှုတွေပါဝင်ဘယ်လိုမှုခင်းမျိုးတွေပဲတိုင်းပြည်မှာဖြစ်ပွားစီဖြစ်စီဒီတင့်တင့်လျော့ပတ်တဲ့စုံစမ်းစစ်ဆေးပြီးတော့ရည်ရွယ်ဆောင်မှုရှိဖို့ဟာအခြေခံအပြင်တော့တဲ့ချက်ဖြစ်ပါတယ်။ခုနကကျွန်တော်တို့ဝန်ထမ်းကိုဆွေးနွေးသွားတဲ့ background ရကြည့်မယ်ဆိုရင်ဘာတွေတွေ့တွေ့နေလဲဆိုတော့ဒီပြည်မှုကျူးလွန်ခံရတဲ့ပုဂ္ဂိုလ်တွေအနေနဲ့နစ်နာနိုင်တဲ့အခြေအနေတွေဆက်ရှိနေတော့တွေ့ရတယ်။ဆိုတော့နိုင်ငံကျန်းဖက်မှုဖြစ်သည်ဖြစ်စီဟာလားအာဏာပိုင်တွေကကျန်းဖက်မှုကျူးလွန်နေဖြစ်စီဘယ်ပုဂ္ဂိုလ်ကကျန်းဖက်မှုကျူးလွန်နေဖြစ်စီကျန်းဖက်မှုတွေကျူးလွန်တဲ့အခါတိုင်းမှာကျွန်တော်နိုင်ငံထဲမှာလက်ရှိအခြေအနေမှာဒီကျူးလွန်ခံရတဲ့ပုဂ္ဂိုလ်တွေတက်ကနစ်နာတဲ့အခြေအနေဆက်ဖြစ်နေတယ်။အဲ့ဘာဖြစ်နေလဲဆိုတော့ဒီမှုခင်းဖြစ်ပွားပြီးတဲ့အခါမှာကျူးလွန်ခံရသူတွေအနေနဲ့ကအမြန်ဆုံးတိုင်တန်းနိုင်ဝင်မရှိဘူး။တိုင်တန်းချက်တွေကိုစဉ်းကြပြည့်စုံရေးမှတ်ထားခြင်းမရှိဘူး။မှားပြီးရေးထားရင်ရှိနေတယ်။နောက်တစ်ခါပြည်မှုကျူးလွန်ခံတဲ့သူကအာနယ်တဲ့သူဖြစ်နေပြီမယ်လို့လူမှုရေးကကူညီဆောင်ရွက်ပေးမယ့်အဖွဲ့အစည်းရဲစခန်းကိုလိုက်ပြီးတော့အကူအညီအမှုဖွင့်ပေးမယ့်အဖွဲ့အစည်းမရှိဘူးဖြစ်နေတယ်။တခါတိုင်ချင်းဖွင့်ပြီးတော့မှုကိုလက်ခံထားပြီမယ်လို့ရဲစုံစမ်းစစ်ဆေးရာရှိတွေကဘယ်လိုဆက်လက်အယူဆောင်နေတယ်လို့ထုတ်ပေါ်ပြောဆိုငင်းဆန်တာတွေဖြစ်နေတယ်။တချိန်ထဲမှာထိရောက်စွာယူစုံစမ်းစစ်ဆေးပြီးခြင်းမရှိဘဲနဲ့ဥပက္ခပြုထားရရှိနေတယ်။အဲ့တော့အဲ့လိုရှိနေတဲ့အခါမျိုးတွေမှာလည်းပဲတောင်းဝင်ရှိတဲ့ရဲရာရှိတွေနှောင့်နှေးတန်းကြံမှုတွေအပေါ်မှာဒါမှမဟုတ်လို့ရှိရင်အမှုကိုထိရောက်စွာယူစုံစမ်းခြင်းမရှိတဲ့အပေါ်မှာအဆင့်တက်တိုင်တန်းနိုင်တဲ့ရဲမဟုတ်တဲ့အခြားအဆင့်မြန်တာပဲနေလို့မရှိဘူးဆိုတာတွေ့ရတယ်။အဆိုးဆုံးကတော့ဒီပြည်ဝကျူးလွန်နေသူတွေဟာဆူအာနာပိုင်တွေကိုယ်တိုင်ဒါမှမဟုတ်သူတို့ရဲ့လက်ပါစီအဖြစ်မွေးယူထားတဲ့ပုဂ္ဂိုလ်တွေဖွဲ့စည်းတွေဖြစ်နေပြီဆိုရင်တရားရုံးတွေကနေနှစ်ဖက်မျှတစွာတရားစီရင်မှုမပြုတာဖြစ်နေတယ်။ဒါကြောင့်ဒီပြည်ဝကျူးလွန်မှုတွေဖြစ်လာတဲ့အခါတိုင်းမှာတရားမျှတမှုရရှိအောင်ဆောင်ရွက်တဲ့စနစ်ကျွန်တော်အင်္ဂလိပ်လိုဆိုရင် Criminal Justice System ကိုခေါ်ပါတယ်။ဒီတစ်ခုလုံးကိုပြင်ဖို့လိုလာတယ်။အဲတူတရားလို့ဖို့လိုလာတယ်။ဆိုတော့ဒါနဲ့ပတ်သက်ပြီးအကြံပြုချင်တဲ့ချက်ကတော့တန်တန်းချက်တွေရှိလာတဲ့အခါမှာကိယောဆိုယူဆောင်ရေးအပိုင်းမှာလက်ရှိဥပဒေပြဋ္ဌာန်းချက်တွေမလုံလောက်တော့ဘူးလူမှုရေးရရောဥပဒေရပါကုညီဆောင်ရပေးမယ်လွတ်လပ်တဲ့လူလူအသင်းဖွဲ့တွေပေါ်ပေါ်လှရှားဖို့လိုပါတယ်အထူးသဖြင့်ဥပဒေပြဋ္ဌာန်းဆိုင်ရာကိယောအကူအညီပေးမယ်ဥပဒေအဖွဲ့အစည်းတွေဒီထဲမှာအားကောင်းပေါ်လာဖို့လိုပါတယ်နောက်တစ်ချက်ကတော့ဥချွေအာဏာပိုင်တွေနဲ့လူလူအကြဖြစ်ပွားတဲ့မှုရင်းတွေမှာပြလိုက်မှုမရှိပဲတရားနဲ့ညီဆောင်နိုင်မှုလွတ်လပ်တဲ့တရားစီရင်စနစ်ပေါ်ပေါက်လာအောင်အခုကတည်းက ဝန်ဝန်ကျူးဝန်းသွားကြဖို့ဖြစ်ပါတယ်။နောက်ဆုံးအချက်တစ်ချက်ကတော့ဒီပြည်မှုကျူးလွန်ထားတဲ့အခါတိုင်းမှာအမှန်တရားကိုဖော်ထုတ်ကျူးလွန်သူကိုရေးယူပြီးတော့ထိုက်တဲ့ပြည်တံစီနိုင်တဲ့အခြေအနေရရကိုအစကနေအဆုံးဆောင်ကြည့်ဒုတိယလုံးနဲ့နိုင်ငံသားကတည်အောင်လှုပ်ဆောင်ပေးမယ်။သတင်းဌာနတွေသတင်းဆိုင်လူထုလှုပ်ရှားမှုတွေအားကောင်းပေါ်လာဖို့လိုပါတယ်။ဒီလိုအခြေအနေတွေရှိလာတဲ့အခါမျိုးမှာသာလျှင်ဒီပြည်မှုကျူးလွန်မှုတွေအပေါ်မှာတရားမျှတမှုရှိအောင်ဆောင်ရွက်တဲ့စနစ်တိုးတက်လာပြီးတော့ဥပဒေစိုးရိမ်အခြေခံကိုကြီးကြီးမားမားအထောက်ပံ့ဖြစ်စေလိမ့်မယ်လို့ကျွန်တော်တင်ပြလိုပါတယ်
။ခုနပြောတဲ့ဒီတရားဥပဒေရှုထောင့်အရာလိုအပ်ချက်တွေပေါ့လေ။အစိုးရဘက်အနေနဲ့ဆောင်ရွက်သွားရမယ့်တရားဥပဒေပိုင်းအရာလိုအပ်ချက်တွေကိုဥပအောင်လို့ထောက်ပြတယ်။အထောက်ပြတော့ဒီအချက်တွေကိုမလုပ်ဘူး။မလုပ်တဲ့ကာလမှာပဲဒီဖြစ်ရက်တွေဖြစ်လာပြီ။ဒီဖြစ်ရက်တွေကိုလည်းမရှင်းဘူးဆိုလို့ရှိရင်ဒီဖြစ်ရက်တွေနဲ့ပတ်သက်လို့အစိုးရမှာလည်းရဲမဟုတ်ရင်တော့တော်ဝိုက်ပြီးတော့တာဝန်ရှိသွားတဲ့သဘောတက်ရောက်မတက်ရောက်ပေါ့လေ
။ကျွန်တော်တို့လေပေါ့တိုင်းပြည်ထဲမှာဖြစ်တဲ့ဖြစ်ရည်အားလုံးမှာတော့အစိုးရမှာတာဝန်ရှိတာပေါ့ဗျာတာဝန်ရှိတဲ့အခြေခံနေတနည်းအားအင်္ဂလိပ်လိုဆိုရင်ကျွန်တော်တို့ဒီ state responsibility ကိုခေါ်ပါတယ်တိုင်းပြည်ထဲမှာရှိတဲ့နိုင်ငံသားတွေရဲ့ဥပဒေချိုးဖောက်တဲ့ကိစ္စရဲ့တိုင်းမှာအစိုးရမှာတာဝန်ရှိတယ်ဆိုတော့ဘလောက်တာဝန်ရှိရဆိုတဲ့အပိုင်းကတော့သူတို့ကဘလောက်ထိအောင်ဒီ state institution တွေရဲ့ functioning ပေါ့လေပတ်မှုဟိုအားပေးခွင့်ဆောင်ရတဲ့ဒါမှမဟုတ်နှောက်ရှက်တယ်ဆိုတာနဲ့ပဲအဓိကပတ်သက်မှာဖြစ်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်လို့ပေါ့လေအာဏာပိုင်တွေကတိုက်ရိုက်ဝင်ရောက်ဆက်ဖက်မဆက်ဖက်ဆိုတော့မသိရဘူးတပြိုင်တည်းမှာပဲနောက်ပုံဖြစ်နိုင်တဲ့ပုံစံတစ်ခုကဝယ်ဝိုက်ပြီးတော့လမ်းညွှန်ချက်ပေးတာတွေဘာတွေလဲရှိတယ်ဆိုတဲ့သတင်းတွေထွက်တယ်တခါတခါကြားလို့ရှိရင်အဲ့လိုမျိုးတော်ဝက်ပြီးတော့မရှိဘဲနဲ့လူကြီးတွေကဒါမျိုးဆိုရင်ကြိုက်မှာပဲအထက်ကအဆိုးတဲ့သဘောနဲ့အောက်ခြေကသူနီးသူဟန်နဲ့ထက်လူကြီးတွေရဲ့သဘောထားကိုအတိတ်ပဲကောက်ယူပြီးတော့လူကြီးတွေကြိုက်အောင်ဆိုပြီးကိုနီးကိုဟန်နဲ့ဒီလိုလုပ်ရတဲ့အကောင့်တွေဖော်တာတွေလည်းရှိနိုင်တယ်။ရှိနိုင်တယ်ဆိုတော့အဲ့လူမျိုးလုတ်ပြီးဆိုလို့ရှင်အန်တရာပူကြီးနိုင်တာတွေရှိတယ်။အဲ့တော့ဒီလိုအကြမ်းဖက်မှုတွေဖြစ်လာတဲ့ကိစ္စနဲ့ပတ်သက်လို့ကိုကိုကြီးခင်ဗျာနိုင်ငံရေးရှုထောင့်ကနေပြီးတော့ဘယ်လိုများသုံးသပ်လဲ။
ကျွန်တော်တို့ပြောနေတာကအကြမ်းဖက်မှုဆိုတာကအာဏာပိုင်ပဲကျူးလွန်ကျူးလွန်တာမန်ပြည်သူပဲကျူးလွန်ကျူးလွန်ဒါဟာရာဇဝတ်မှုပဲ။တော်တော့မြင်အဲ့တော့ဒီရာဇဝတ်မှုကျူးလွန်ပြီဆိုရင်တရားဥပဒေစိုးမိုးတဲ့နိုင်ငံတနိုင်ငံမှာဒါပေါ်ထုတ်ပါဒီရေးယူပါလူတယောက်ရံပြစ်လို့ဒုတ်ပါလာတယ်ဓာပါလာတယ်ခုတ်ဝဲပြည့်ဖြစ်ပြီဆိုရင်ဥမာဆေးရုံရောက်သွားပြီဆိုတာနဲ့ဆေးရုံကနေပြီးတော့ဒါဟာအတမန်ပြားလာလို့ရောက်လာတာမဟုတ်ဘူးဒါမှုကင်းတစ်ခုခုရာဇဝတ်မှုမကင်းတဲ့ဇံရတန်ချက်တင်နဲ့ရောက်လာပြီဆိုရင်ဆရာဝန်ကမှန်မှန်ကန်ကန်စစ်ချက်ယူရမယ်ဟလာရဲတော့လေဒီကနေ့ပတ်သက်လို့စစ်ပြက်ယူရမယ်ဒါဟလာဟိုတိုင်ချက်ဖွင့်ရမယ်စသဖြင့်လုပ်တွေလုပ်ရမယ်တဲ့လိုမဟုတ်ဘဲနဲ့ဟလာဘာမှကိုတုတ်ချင်းမရှိဘူးရေးယူချင်းမရှိဘူးအဲ့ဒီဆိုတာကအစူးတစ်ဖြစ်ဆိုရင်ဒါကျွန်တော်တို့ဒီနိုင်ငံရေးနဲ့ပတ်သက်တဲ့လူတွေတက်ကြွလှုပ်ရှားတဲ့လူတွေနဲ့ပတ်သက်တဲ့ဟလာကျွန်တော်တို့ရိုက်ခံနှက်ခံရတာမျိုးပြဿနာဖြစ်ပြီဆိုရင်ဆရာဝန်ကလည်းမှန်မှန်ကန်ကန်စစ်ချက်မပေးရဘူးမပေါ်ထုတ်ရဘူးအဲ့ရဲတာလေမှန်မှန်ကန်ကန်မလုပ်ရဘူးအဲ့တော့ဆိုတာကကျွန်တော်တို့နိုင်ငံမှာဆရာဝန်ကလည်းဆရာဝန်ရဲ့ကျင့်ဝတ်နဲ့အညီသူဟာဟလာစေဘက်ဆိုင်ရာသူ့ရဲ့ဟလာကျန်းပစ္စာချင်းစုရတာတွေရှိတယ်သူပမာန်ကန်ကန်သူပေါ်ထုတ်ရမယ်ဆက်ဆိုရမယ်အရဲကလည်းရဲလုပ်ငန်းကိုလွတ်လွတ်လပ်လပ်သူကဟလာပမာန်ကန်ကန်လုပ်နိုင်ရမယ်တရားရုံးရောက်လာပြီဆိုရင်လည်းတရားရုံးကလွတ်လပ်တဲ့တရားစီရင်ရေးတရားဥပဒေစိုးမိုးရေးကိုပေါ်ထုတ်နိုင်ရမယ်ဟလာအဲ့တော့မှမဟုတ်ရင်တစ်ခုခုဖြစ်သွားပြီဆိုရင်ဒါတည်လွတ်လပ်ခွင့်ရှိတဲ့နိုင်ငံတွေမှာဆိုရင်ဟလာအာဏာပိုင်ကပဲဖြစ်ဖြစ်ဟာဒုစရိုက်ဒိုင်းနေရာပဲဖြစ်ဖြစ်ဒီလိုမျိုးအကြမ်းဖက်မှုတွေလှုပ်လာပြီဆိုရင်အ ਨੇ ဆုံးသတင်းတွေကနေသတင်းစာတွေကတစ်ခါတည်းပေါ်ထုတ်မယ်၊လိုက်မယ်၊ပြန်ပန်တွေကိုရေးသားမယ်၊တင်ပြမယ်။ဆိုတော့ဒီလိုကိစ္စမျိုးတွေကိုလက်လွတ်စပယ်မလုပ်နိုင်အောင်မလုပ်ရဲအောင်ထိန်းချုပ်ထားတဲ့စနစ်တွေရှိတယ်။အဲ့တော့ကျွန်တော်တို့နိုင်ငံမှာဖြစ်နေတာကဟလာဒီလိုမျိုးကျွန်တော်တို့အများကြီးကြုံခဲ့ပြီးပါပြီ။ဥမာအပြင်တယောက်ချင်းဖြစ်တဲ့ကိစ္စတွေဆိုကိုအွန်လိုင်းဝင်လို့ကိစ္စမျိုးဟလာစစ်ကြောရေးခဏဆိုပြီးကော်သွားတယ်ပြီးတော့တည်သွားတယ်ပထမအဦးဆုံးဒီဆရာဝန်ရဲ့စစ်ချက်မှာမှန်မှန်ကန်ကန်ချက်ပါလျင်နဲ့နောက်ပိုင်းနေတဲ့ကြာရောအာဒီအသေးရောကနဲ့ပေးတာပါပါညာဆိုပြီးတော့ချက်ချက်ကြီးကကြောင်းသွားတယ်။အဲ့တော့ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ကိစ္စကဒီလိုအကြမ်းတမ်းမှုမျိုးတွေဖြစ်လာပြီဆိုရင်ဘသူကလည်းကျူးလွန်ကျူးလွန်မှန်မှန်ကန်ကန်ပေါ်ထုတ်ဖို့အရေးယူဖို့အဲ့ဒီလိုမှမလုပ်ဘူးဆိုရင်ဒါတွေကိုခွင့်ပြုထားတာလုပ်ခွင့်ပေးထားတာဆိုတဲ့သဘောမျိုးကိုဆက်ရောက်နေတယ်။အဲ့တော့ဒီကဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့ကကိုအစိုးရရဲ့ဂုဏ်သိက္ခာကိုယ့်ရဲ့အာဏာပိုင်အဖွဲ့အစည်းအစစ်အစင်ရဲ့ဂုဏ်သိက္ခာနိုင်ငံလူနိုင်ငံသားတွေရဲ့ယုံကြည်ကိုးစားမှုကိုရရှိဖို့ဆိုရင်ဘယ်သူမှပဲကျူးလွန်ကျူးလွန်မှန်မှန်ကန်ကန်ပေါ်ထုတ်ဖို့ အရေးယူဖို့လိုတယ်လို့ကျွန်တော်ကတော့အဲ့ဒါပဲလင်းနဲ့ပြောချင
်ဟုတ်ကဲ့ဟုတ်ကဲ့ဥက္ကဋ္ဌအနေနဲ့အခုကိုကိုကြီးပြောထားတဲ့နေသားတွေပေါ်မှာရောဘယ်လိုကြီးစလဲ
ကျွန်တော်ဒီသဘောအခြေခံပါပဲအဲ့ဒါဘယ်ကလာလဲဆိုတော့ခုနကကိုဝင်းနိုင်ငံမီးသွားတယ်မေကွန်းနဲ့ဆက်သက်ပါတယ်ဒီတကဘာလုံးမှာရှိတဲ့တိုင်းပြည်တိုင်းမှာတိုင်းပြည်တိုင်းကအစိုးရရဲ့အရေးကြီးဆုံးတာဝန်ပေါ့ဗျာပင်မအကြဆုံးတာဝန်အဓိကအကြဆုံးတာဝန်ကဘာလဲလို့ပြောရမယ်ဆိုရင်တော့တိုင်းပြည်ထဲမှာရှိတဲ့နိုင်ငံသားတွေလုံခြုံမှုကာကွယ်ဆောင်ရွက်ဖို့ဖြစ်တယ်အဲ့တော့အစိုးရရဲ့လူဖြစ်လာပြီဆိုရင်အစိုးရနေရာမှာနေပြီဆိုရင်နိုင်ငံသားရဲ့လုံခြုံမှုအကာအကွယ်ပေးဖို့သူ့ရဲ့အခြေခံအကြောင်းတာဝန်ကိုဖြစ်တယ်။ဆိုတော့အဲ့တာဝန်ကိုမထမ်းဆောင်နိုင်တော့ဘူးဆိုရင်နော်အစိုးရနေရာမှာနေလို့ကျွန်တော်မရတော့ဘူး။အစိုးရမဟုတ်တော့ဘူး။အဲ့တော့အစိုးရတည်းရဲ့ရှိရတဲ့နေရာမှာတိုင်းပြည်ထဲမှာဒီအကြမ်းဖက်မှုတွေဖြစ်ချင်နိုင်ဖြစ်ပွားနေရဆိုရင်ဒါကကျွန်တော်တို့တည်ငြိမ်တဲ့လူ့ဘဝတွေမဟုတ်တော့ဘူး။ဒီ state terrorism ဖြစ်သွားတယ်။ဒီနေရာဖြင့်တိုင်းပြည်ကနေပြီးတော့အကြမ်းဖက်မှုတွေကိုကျူးလွန်ဝင်ပေးထားတဲ့သဘောအဲတာရရစ်စတိတ်ဖြစ်သွားတယ်ဒါကိုကျွန်တော်ပထမတစ်ချက်ပြောချင်တယ်ဒုတိယချက်ကကေကောင်းပြီဒါဖြစ်ရင်ဒီအစိုးရကသူ့တာဝန်သူမကြည်လို့နိုင်ငံသားတွေလုံခြုံမှုတာဝန်ယူမပေးနိုင်တော့ဘူးဆိုရင်ကျွန်တော်နိုင်ငံသားတွေဒီလိုပဲထိုင်ကြည့်တော့မလားအစိုးရကသူ့တာဝန်ကိုသူမယူတော့ဘူးဆိုတဲ့အခါမျိုးတွေမှာမယူနိုင်တော့တဲ့အခါမျိုးတွေမှာကျွန်တော်တို့ကကိုယ်တာဝန်ကိုယူပြီးတော့ဒီဥပဒေစိုးမိုးအခြေခံကနေပြီးတော့နိုင်ငံသားတွေလုံခြုံမှုတိုးတက်လာလို့ဖို့အတွက်ဒီပက်ပေါင်းကဝိုင်းဝန်းစဉ်းစားဆောင်ရွက်ကြတဲ့အချိန်ကိုတက်တွေ့ရောက်နေပြီအလုံးဝင်းဝင်းကြိုးစားကြဖို့ဖြစ်တယ်လို့ကျွန်တော်တို့တင်ပြချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲဆရာဦးတောင်းခင်ဗျဟု
တ်ကဲ့ဗျာ
ဆရာဆိုလို့ရှိရင်လွတ်လပ်ရေးအကျိုးခက်ကိုလည်းဖြတ်သန်းမှုတယ်လွတ်လပ်ရေးခက်ကိုလည်းဖြတ်သန်းမှုတယ်အဲ့ကာလတွေမှာတော့ငါရောဒီလိုအစိုးရနဲ့မကင်းနဲ့ပေါ့လေဟိုတရရဲ့မဟုတ်ရင်တော့မှဟိုတွေ့ဝိုက်ပြီးတော့ဒီအစိုးရနဲ့ဆက်ဆက်ပြီးတော့ဒီအတိုက်ခံတို့စနစ်မြတ်တွေကိုအကြမ်းဖက်မှုတွေရှိခဲ့ဘူးတယ်လို့ကျွန်တော်တို့ကြားဘူးတာပေါ့လေအဲ့ဒီဖြစ်ရက်တွေပေါ်လာတဲ့အခါဘလို့စီစဉ်ဆောင်ရွက်ခဲ့ကြသလဲပေါ့နော်ဒီကိစ္စတွေဘလို့ကင်တွယ်ဖြေရှင်းခဲ့ကြသလဲဆိုတဲ့ကိစ္စပေါ့လေအဲ့ဒါဆရာဆွေးနွေးပါလားခင်ဗျအ
ကြမ်းဖက်မှုဆိုတာကတပရာဆွဲမှာတော့ကဟစ်တလာရဲ့ဆက်ညိုတက်ကစပါတယ်ဗမာပြည်မှာတော့ကဂလုံးဦးစောတော့စပါတယ်ဘယ်လိုပဲစစဒီကြမ်းဖက်မှုတွေဟာဖြစ်ရဲ့အဆုံးကြတော့အဲ့ဒီကြမ်းမှုဖက်မှုကိုအကြောင်းပြု၍သုံးဆွဲသောအင်အားစုဟာအစီရတာများပါတယ်ခင်ဗျာအကြမ်းဖက်မှုကိုပြုလုပ်တယ်ဆိုတာကအစိုးရအာဏာတစ်စိတ်တစ်ဖက်ရနေတဲ့လူနေတကားတာလေအဲ့ဒီအဖော်စီးတဲ့အကြမ်းမှုကိုကျူးလွန်နိုင်ပါတယ်ဂလုံးဦးစောဝန်ကြီးတည်တော်ရေးဝန်ကြီးဖြစ်တဲ့အချိန်တုန်းကတခင်နေဝန်ကြီးတွေရက်ကွာတခင်နေကိုပတ်ဖြတ်ရမယ်ဆိုပြီးတော့ကြည်ညာခဲ့ပါတယ်ဦးစောကအဲ့လိုအကြမ်းဖက်မှုနဲ့လုပ်တဲ့ခါကြတော့ကဒီကလူလူနဲ့ပြန်ပြီးတော့တိုက်ကြပါတယ်တိုက်တော့ကအေးဦးစောလိန်နာသူတို့အကြံငါတို့မခံဘူးဘာထင်လို့လဲရာဓုငတ်တဲ့မောင်ကလုံးအကြံကုန်လို့ဂလုံးစားရှက်စသည်ဖြင့်တန်ကြက်တွေတို့နိုင်ငံရေးဩဇာနဲ့ပြန်လုပ်တဲ့ခါကြတော့ဂလုံးဦးစောဟာဖြစ်ဘုန်းကြီးရာဓုကတော့မှချစ်တက်ခဏကြပါပါတယ်ကြတော့တဲ့ခါကျတော့မှဦးစောရိတ်မိပြီးတော့လားနောက်ပိုင်းမှာလူတို့စီဝေးလုတဲ့ခါဆန်납ပြဖို့လုတဲ့ခါမှာစာရေးဆရာကြီးမှာဆွေတို့လိုပုံကိုယ်တွေကိုကျွန်တော်နဲ့လက်ချက်ပါဗျာဆိုပြောရတယ်ဘွာရောက်ပါတယ်တကယ်တကယ်ကိုလိုလားချက်ကိုကိုလိုရင်လို့ရှိရင်အကျန်းနေပြီမအောင်အနှုံနေတာလည်းအောင်တယ်ဆိုတာကိုလုံးဆုံးလက်ခံသွားပါလေခင်ဗျာ
ဆရာအဲ့တော့ဒီလွတ်လပ်ရေးခေတ္တဝါရောဆရာဒီဖတ်စာပလခေတ္တဝါလေအဲ့ဒီခေတ္တဝါအနေထားနေနေပေါ့လေဒီလိုနိုင်ငံရေးအရအကျန်းဖတ်တဲ့ကိစ္စမျိုးတွေပေါ့လေဟိုအဲ့ဒီခေတ္တဝါအနေထားနေအခုဒီနောက်ပိုင်းအနေထားနေနိုင်ရှင်မယ်ဆိုလို့ရှိရင်ရောဘလို့ကွာခြားချက်တွေရှိလဲ
ကွာခြားပါလေဟိုဖတ်စာပလခေတ္တတော်ကအကျန်းဖတ်တာလဲထုံကတိုင်းပဲစစ်သားခေါ်ပါလေဘယ်လိုများအကျန်းများဖတ်တယ်လဲဆိုရင်ဂျာယိုကပွဲတစ်ခုမှာစစ်တပ်ကထောက်ခံတဲ့အမတ်လောင်းတယောက်အတွက်နဲ့ရောတူအားကိုစစ်တပ်ကဝန်းလိုက်ပါတယ်။ဝန်းလိုက်ပြီးတော့ခင်ဗျားတို့ရုပ်ကပွဲပဲလို့လှုပ်ထားတယ်။ဟောလို့ပဲကျွန်တော်တို့အကားအရန်နဲ့မဲပုံးနှစ်ပုံးချထားပါလေ။အဖြူနဲ့အနီပါ။အဲ့ဒါကျွန်တော်လုပ်နေပါတယ်လို့ပြောတာ။ပြောတဲ့အခါကျတော့အမလို့ရင်မူစစ်တပ်ကဒီဘရအကားအရန်မရှိရဘူး။ကြော်သားတွေမဲပေးရပါ။အဖြူကိုချက်တလားအနီကိုချက်တလား။ကျုပ်တို့ရှိတယ်မဲပေးပါဆို၆ချက်နဲ့တနက်နေ့ချိန်ပြီးတော့မှပြောပါလေအဲဒီတော့ကျွန်တော်တို့လူတုတတိယဘလောက်ကောင်းတယ်လဲဆိုရင်စစ်ဘော်တွေကသူတို့ကြိုက်တဲ့လူကိုမဲပေးစီချင်တာကိုဆက်ညင်ပြီးတော့တနက်နဲ့ချိန်ထားတော့မှမဲမပေးပဲနဲ့အထိုက်ခံဘက်ကမဲပေးလို့အောင်းတန်ခဲ့တော့မှစစ်တပ်ကနောက်ဆုတ်သွားပါပဲအဲ့ဒါက အကျံဖက်မှုလုတ်တဲ့လူတွေမှလည်းကသူတို့အာနာအတွက်လုတ်ခဲ့တယ်လုတ်ပြမယ်လို့အဲ့ဒီမတရားစီရတဲ့အာနာရှင်မတည်ငြဲပါဘူး
လွတ်လပ်ရေးအကျိုးခင်မာရောလွတ်လပ်ရေးအရေးခင်မာရောတည်င်းလွတ်လပ်ခွင့်ကရှိတာဟုတ်ရှိတော့တခုခုဖြစ်လာပြီဆိုလို့ရှိရင်တည်င်းနေရာနေပေါ်ပြကြဝိုင်းရေးကြဖော်ထုတ်ကြဆိုတော့အများကလည်းပြီပေါ်လေပြီးထွင်းမှာဆိုတော့ဒီတည်င်းလွတ်လပ်ခွင့်ကဏ္ဍကလည်းတရားရေးစနစ်လိုပဲကျွမ်းကမ်းမိကမ်းကျုံးမိဆိုတော့အရေးတော်တော်ကြီးမဲ့သဘောရှိတယ်။ဟိုအောင်သူကဘယ်လိုယူဆလဲခင်ဗျာ
။အော်ဒီအရေးကြီးတော့ဗျာဒီတရားစီရင်ရေးနဲ့တည်င်းလုပ်ငန်းတွေကနှစ်ဖက်အပြန်အလှန်ဆက်ဆံနေရယ်နှစ်ဖက်အပြန်ထင်းကြောင်းလက်ပါတာဖြစ်တယ်ဘယ်ဒီမူစီနိုင်ငံမှာမစူဒီတရားစီရင်ရွှတ်ထားလို့မရဘူးတရားစီရင်ရဲ့လှုပ်ဆောင်ချက်တွေကိုသတင်းဌာနတွေကထင်းကြောင်းရတာရှိတယ်အဲသတင်းဌာနတွေလှုပ်ချင်တယ်လှုပ်ရင်လှုပ်လို့မရဘူးဆိုသတင်းဌာနတွေလှုပ်ဆောင်ချက်တွေပေါ်မှာတရားစီရင်ကြက်မှတ်တယ်ရှိဒါအပြန်အလှန်သွားနေကြတာပဲဖြစ်တယ်ကျွန်တော်နိုင်ငံထဲမှာစုံစမ်းရေးဖော်ထုတ်တဲ့စနစ်မရှိဘူးဆိုတဲ့ချက
်
စုံစမ်းရေးဖော်ထုတ်တဲ့စနစ်မရှိတာတော့မဟုတ်ဘူးစုံစမ်းရေးယူတဲ့ဖော်ထုတ်တဲ့စနစ်ကတော့ရှိတယ်မပြည့်စုံဘူးတတချက်ဖြစ်တယ်နောက်တစ်ခုကစုံစမ်းရေးဖော်ထုတ်တဲ့စနစ်ကိုသုံးပြီးတော့စနစ်ကျဖော်ထုတ်ဖို့ကြိုးစားတဲ့နေရာမှာကျွန်တော်တို့လူလူတွေပေါ့အသက်ဆိုင်ပါတီအဖွဲ့အစည်းတွေလှုပ်ရှားလှုပ်ဆောင်ချက်တွေကလူအပ်တလို့အားမကောင်းဘူးဘာကြောင့်ပြောကျင်လဲဆိုတော့ဥပမာခုနကျွန်တော်ထက်ကတော်လည်းစနစ်တော်ရဲ့ဒီပင်းဖြစ်ကြီးနဲ့ပတ်သက်ပြီးတော့တော့ဒီပင်းဖြစ်ကြီးဖြစ်လာတဲ့အချိန်မှာလူလူကတော်တော်များများစနစ်ကျပူးပေါင်းဆောင်ရွက်ပြီးတော့မှဒီဖြစ်ကြီးကိုဖော်ထုတ်ဖို့ကြိုးစားတာပဲဒီတစ်ချိန်ထဲမှာလည်းပဲဒီလက်ရှိညောင်နိုင်ငံထဲမှာတရှိနေစုံစမ်းရေးဖော်ထုတ်တဲ့စနစ်ကိုသုံးပြီးတော့မှလှုပ်ရှားတဲ့ဘက်ကိုကြိုးစားရတယ်။ question ကဘာလဲဆိုတော့အဲ့ဒီအချိန်မှာဖြစ်ပေါ်သွားတဲ့နိုင်ငံအနေထားကဘာလဲဆိုတော့ဒီအမျိုးသားပြန်လည်တင်မြတ်ရေးဆိုတော့နင်းကန်တင်လာပြီးတော့ဒါ ਉਹ ပဲကျွန်တော်တို့ကဟလာတေချာထိရောက်တကယ်ကိုအားကျိုးမှတဲ့ပေါ်ထုတ်လိုက်နေဆိုရင်နာဖာနဲ့ဆွေးနွေးဖို့မျှော်မှန်းနေတဲ့ dialogue ကိုများထိပါမလားဆိုပြီးတော့ဒီနိုင်ငံရေးပိုင်းဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းတွေပုဂ္ဂိုလ်ရဲ့သူတို့စီတင်ပြနိုင်မှုကအားနည်းတော့ကျွန်တော်မြင်တယ်။အဲ့ခါမှာလူဝတ်တလောက်တစ်ခါထိရောက်ငငနော်တက်မသွားဘဲနဲ့နောက်ပြန်ဆုတ်သွားတဲ့အခါမှာဒီစုံစမ်းရေးဖို့ထုတ်တဲ့အခြေခံကအားနည်းတော့ကျွန်တော်ပြောရမှာဖြစ်တယ်။ညီကုန်းချုပ်နေတဲ့ဒီကိစ္စကိုစစ်စစ်ပြောရမယ်ဆိုရင်တော့ဒီလိုအကြမ်းဖက်မှုတွေဖြစ်ပေါ်လာတဲ့အခါမှာအချက်၃ချက်ကျွန်တော်တင်ပြခြင်း။တစ်ချက်ကဘာလဲဆိုတော့ဒီကိစ္စရနဲ့ပတ်သက်ပြီးတော့အစိုးရလုပ်တဲ့ပုဂ္ဂိုလ်တွေကဒီသဘောထားမှန်မှန်ထားဖို့လိုတယ်မိမိတို့ကိုစန့်ကျင်တဲ့မိမိတို့အုပ်ချုပ်နေတဲ့ဆိုတော့စန့်ကျင်တဲ့ကြမ်းဖက်မှုကိုတော့အပြတ်နိုင်နေတယ်။ဟလာမိမိတို့ကိုစန့်ကျင်တဲ့သူတွေကိုတော့အကြမ်းဖက်တာတွေအပေါ်မှာခွင့်ပြုချက်ထားတယ်။ဒါဥပဒေစိုးမိုးလုံးဝစန့်ကျင်တယ်။ဒုတိယချက်ကတော့ကျွန်တော်လူလူအနေနဲ့လည်းပဲဒီအကြမ်းဖက်မှုကိုအကြမ်းဖက်မှုနဲ့မတုံ့ပြန်ဖို့လိုပါတယ်။ဒါဖြစ်ရင်ဘာလို့ရမှာလဲ။အကြမ်းဖက်မှုမလုပ်ပါနဲ့လို့ပြောတဲ့အခါကျတော့ဘာမှမလုပ်ဘဲငြိမ်းထိုင်နေတာပြဿနာဖြစ်သွားတယ်။အဲ့တော့ဒါလည်းလုံးဝကျွန်တော်မဖြစ်သင့်ဘူး။ဒါနောက်ဆုံးတစ်ချက်ကတော့ဒီလိုအကြမ်းဖက်မှုတွေကိုဒီတင်းကျပ်ပြန်လဲတုံ့ပြန်ပြီးတော့တည်ငြိမ်တဲ့လူအဖွဲ့အစည်းတည်းရတည်ဆောက်နိုင်မှုအတွက်ကတည်ဆဲဥပဒေကိုကျွန်တော်တို့ကိုးကားဖို့လိုတယ်။အဲတည်ဆဲတရားစီရင်စနစ်ကိုဆင်းကျပ်ဒီတဲ့ပိုကောင်းအောင်ကျင့်သုံးမှုလိုတယ်။ဒီလက်ရှိဒီစီးနေတဲ့တိုင်းပြည်ရန်နေရာတွေကိုတိုးတက်အောင်လုပ်ဖို့လိုတယ်။ဒီတရင်လုပ်ငန်းတွေကိုကြဲကြဲပြန့်ပြန့်လူလူအတွင်းတွေကိုဖြန့်ကျက်လို့ရှာလို့ဆောင်လာဖို့လိုတယ်။ဒီလိုလှုပ်ဆောင်နိုင်မှုအတွက်ကိုခုပြောတဲ့ချက်တွေလှုပ်ဆောင်နိုင်မှုအတွက်ကိုကျွန်တော်လူလူတွေကစနစ်ကျစုဖွဲ့လှူရှာမှုတွေကိုပို့ပြီးတော့ကျေပြန်အကောင်လှုပ်လာဖို့လူတွေလို့ကျွန်တော်အကြံပေးလို့
အခုကပြဿနာကိုအောင်တို့ရဲ့တရားဥပဒေပိုင်းကိစ္စပဲဖြစ်ဖြစ်လူခွင့်ရေးပိုင်းကိစ္စပဲဖြစ်ဖြစ်ဒီကိစ္စတွေကိုစုဖွဲ့ပြီးတော့စတင်လှုပ်ရှားဖို့ကြိုးစားတယ်ကြိုးစားတဲ့အချိန်မှာပဲအခုဟင်္ဒရာအဖြစ်ပြန်မျိုးလို့ပေါ့ဟောအကြံဖက်လာတယ်ဒီလိုကိစ္စမျိုးတွေကလည်းဖြစ်နေတော့အစိုးရကလည်းဒီကိစ္စတွေဖွံ့ဖြိုးလာအောင်ကျေပြန့်လာအောင်မြေတောင်မြောက်ပေးမဲ့အနေအထားကလည်းမရှိတဲ့အခြေအနေဆိုအဲ့ဒီအခြေအနေအတွင်းမှာဘလူပုံစံမျိုးတွေနဲ့ပေါ့လေဟိုကိုဆောင်ရွက်လို့ရနိုင်တဲ့အနေအထားတွေကဘလူရှိတယ်လူလူပိုင်းကနေပြီးတော့
ကျွန်တော်တို့အများကြီးရှိတော့ပေါ့အခုလက်ရှိအခုကျွန်တော်တို့မီဒီယာကနေဆွေးနွေးနေတာကလုပ်ငန်းတွေတခုခြားလုပ်နေတာပဲဖြစ်တယ်ဒါဒီကိစ္စကိုယူဆောင်တဲ့အပိုင်းတစ်စုံတရာအခြေခံနေလှုပ်ဆောင်နေတာဖြစ်တယ်အဲ့တော့ဒီလိုအကြမ်းဖက်မှုတွေဟာဘလူဖြစ်ပေါ်နေတယ်ဆိုတာကိုအထက်မှရှိတဲ့လူလူကစနစ်တကျသတင်းစုဆောင်ပြီးတော့စာတမ်းလေးပြုစုပြီးတော့ထုတ်နိုင်မယ်ဆိုရင်ကိုပဲနိုင်ငံတကာကအကြီးကျယ်စိတ်ဝင်စားလာမှာဖြစ်တယ်တော့ဒီလိုဖြစ်လာတဲ့အခါတိုင်းမှာတည်ဆဲဥပဒေကိုကိုးကားပြီးတော့တရားစွဲဖို့လိုတယ်။လက်ရှိတရားစီရင်စနစ်ကိုကျင့်သုံးဖို့လိုတယ်။ဆိုတော့လက်ရှိတရားစီရင်စနစ်ကနာဖရဲ့လျှောက်မှာရှိနေတယ်လို့ကျွန်တော်တို့ထားပြီးတော့ဥပဒေကပြီးအောင်မဖြစ်သင့်ဘူး။ဥပမာဆိုရင်ကျွန်တော်တို့ဒီဖိလစ်ပိန်းနိုင်ငံမှာပဲကြည့်ကြည့်တောင်ကိုရီးယားနိုင်ငံမှာပဲကြည့်ကြည့်အာနာရှင်စနစ်အောက်မှာရှိစဉ်တုန်းကဒီပင်လင်းလူလူကတိုက်ပွဲဝင်တဲ့အခါမှာအင်ဒိုနီးရှားလည်းပါပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းတိတ်ကျွန်တော်ကျင့်သုံးခဲ့တယ်။ဒီအင်ဒိုနီးရှားဖိလစ်ပိန်းရော တောင်ကိုရီးယားမှာအဲ့နိုင်ငံတွေမှာလူလူကအာဏာရှင်တွေပြန်လဲတိုက်ပွဲဝင်တဲ့အခါမှာလက်ရှိတည်ဆဲတရားစီရင်စနစ်ကိုအထုံးချခဲ့တာဖြစ်တယ်။ကျွန်တော်နိုင်ငံထဲမှာ3တော့3နေတယ်၊3ရောက်သေးချာရောလူလူအသွင်နဲ့ကြေကြမသုံးဘူး။ဒါကိုကျွန်တော်သုံးမှုလို့ရတယ်။အဲ့လိုလှုပ်ရှားမှုလှုပ်ထိုင်မှုတော့ဘူးလေ။လူလူတွေကစုဖွဲ့သွားတယ်။စုဖွဲ့မှုဖြစ်လာတဲ့အခါတိုင်းမှာတော့ဖိနှိပ်မှုဒူဝါနိုင်ရှိလာမှာပဲ။သို့တော့ဒါကိုတော့ကျွန်တော်တို့ကကြွေးခိုင်မှနဲ့ဆက်စုဖွဲ့လှုပ်ရှားသွားမယ်ဆိုရင်တစ်ချိန်မှာလူလူမျော်မှန်းချက်ကိုရောက်လိမ့်မယ်ကျွန်တော်တို့ယူဆပါတယ
်။အထက်ကပုံကူတွေရဲ့ညှော်လင့်ချက်ပေါ့နော်။
အ
ဲ့ဒါကပါလဲဆိုတော့သက်ဆိုင်အာဏာပိုင်တဲ့ဘက်ကနေပြီးတော့အာဝန်ရှိတယ်လို့စုံစမ်းစစ်ဆေးမှုတွေမလုပ်ဘူးမလုပ်တဲ့အချိန်ကျတော့ဒီအပြင်ကနိုင်ငံတကာကဟိုဒီကိစ္စတွေကိုဆက်လက်ဆောင်ရွက်နိုင်တဲ့အနေအထားမရှိဘူးလားဆိုတဲ့မျှော်လင့်ချက်ပေါ့လေအဲ့လိုလုပ်ပေးစီခြင်းနဲ့မျှော်လင့်ချက်မျိုးလည်းရှိတယ်ဒါရီယော
အဲ့ဒါနှစ်ပိုင်းရှိတယ်ဗျတစ်ပိုင်းကခင်ဗျားတို့မီဒီယာသုံးလို့ရတဲ့သတင်းနဲ့ကျွန်တော်ဥပဒေရှုထောင့်အောင်သုံးရတဲ့သတင်းဆိုနှစ်ပိုင်းဖြစ်သွားတယ်
ဟုတ်ကဲ့
အဲ့တော့မီဒီယာသုံးရတဲ့သတင်းကတာမန်အခြေအနေအောက်မှာရတဲ့သတင်းတစ်ခုကမီဒီယာသုံးလို့ရသွားနိုင်တယ်။အဲဥပဒေကြောင်းရတင်ပြနိုင်လို့တဲ့အဆင့်မျိုးအထိပေါ့ဗျာ။ဤတနည်းအားဖြင့်ပြောရရင်တတိယကံဥပဒေရဲ့တတိယကံဝင်နိုင်လို့တဲ့ evidence မျိုးဖြစ်ဖို့ကြတော့ဒီလိုလောက်နေမရဘူးပြောကကိုဝင်နိုင်ဘူးပြဿနာ။အဲ့ဒါကိုကျွန်တော်အထဲမှာရှိတဲ့လူလူကအသေးချာမသိတာပထမပြဿနာတစ်ခုဖြစ်တယ်။အဲ့တော့ယူယူတန်တန်သတင်းတစ်ခုပို့လိုက်ရုံနဲ့မရနိုင်ဘူး။အဲ့ဒါကိုဖြစ်တယ်လို့တဲ့သတိကံထောက်တာအချက်လက်တွေကိုဥပမာ statement ယူတယ်ဆိုရင် statement အကုန်လုံးပြည့်ပြည့်စုံစုံနဲ့ပါနေအဲ့လိုမျိုးဖြစ်အောင်လုပ်ပေးနိုင်မှုလို့လေလေတကယ်အများကြီးလို့ပြောလို့ရတယ်ဗျအဲ့ဒီအများကြီးတရင်ကမီဒီယာလောက်ပဲသုံးရတဲ့အခြေမျိုးရှိပြီးတော့တကယ်လက်တွေ့ court မှာ evidence ဖြစ်နေတင်နိုင်လို့တဲ့သတိကံခြေမျိုးတွေထွက်မလာဘူး
ဟိုအဲ့လိုထွက်မလာတော့ဒီဘက်ကနိုင်ငံတကာမှာရှိတဲ့ပူညီဆောင်ရွက်ပေးလို့တဲ့ပုံကိုယ်တွေအနေနဲ့ဖြစ်ဆက်တဲ့ဖို့အခက်အခဲတွေရှိတယ်
တဲ့ပေါ့ရှိတယ်ဒီဒါကဒါလုံးဝကျွန်တော်တို့အခက်အခဲရှိတယ်အဲ့တော့ထဲမှာရှိရလှူရှားလှူဆောင်နေတဲ့မိတ်ဆွေတွေရဲဘော်တွေလူခွင့်လှူရှားသူတွေအကုန်လုံးကဒီမတရားတုဆန်တဲ့တဲ့ရင်တစ်ခုဖြစ်ရသူဖြစ်ပွားသွားပြီဆိုရင်အတတ်နိုင်ဆုံးအတိအကျဆုံးဟလားဥပဒေကြောင်းနဲ့ညီတတိကံအဖြစ်သုံးနိုင်တဲ့တိတ်မင်မျိုးတွေကိုအထောက်ထားရတဲ့ကွာကျွန်တော်စုဆောင်ပြီးတော့ပို့ဖို့လုပ်တယ
်ဘလောက်လိုအပ်တယ်မလိုအပ်ဘူးဆိုတဲ့ကိစ္စတွေကြတော့သက်ဆိုင်ရာကိုနားလဲကျွမ်းကျင်တဲ့ဥပဒေသမားတွေနဲ့တိုင်ပင်ညှိနှိုင်းပြီးလုပ်မယ်ဆိုရင
်ဒါပေါ့အဲ့ဟာကူအောင်ဆောင်ရမယ်ဒါကြောင့်ခုနကကျွန်တော်တင်ပြတဲ့အချိန်မှာအဲ့ဒါပါတာပေါ့ဒီဥပဒေညာရှင်အဖွဲ့ကြီးရဲ့တေချာကိုကျွန်တော်ကူအောင်ဆောင်ဖို့လုပ်တယ်အဲ့ဒါအားနည်းချက်ဖြစ်နေတစ်ခုကလည်းပဲအဲ့တရင်အဲ့လိုမျိုးဟိုထွက်နိုင်တဲ့အခါမှာတကယ်ကြတော့ပြည်တွင်းမှာရှိတဲ့ဥမာပြဟိုပြောမယ်ဆိုရင်ဒီစိတ်ကလုံးမလုပ်တော့ဘူးတိတ်မှာတောင်းရှိတယ်အစိုးရမှာတောင်းရှိတယ်ဒီနိုင်ငံရဲ့လုံခြုံမှုကိုအစိုးရလို့မလုပ်တော့ဘူးဒီနိုင်ငံရဲ့လုံခြုံမှုတွေအဲ့ခါမှာ non state actor လို့ခေါ်တဲ့တခြားနိုင်ငံပါတီအဖွဲ့အစည်းတွေကဒီကိစ္စကိုကင်တွဲဖို့တောင်းရှိလာတယ်ဒါကိုပါတီအဖွဲ့အစည်းတွေယူရမယ်ယူအောင်လူလူက pressure ပေးရတော့
အခုကဘယ်လိုဖြစ်နေလဲဆိုတော့အခုလိုအကြမ်းဖက်တဲ့ကိစ္စတွေကိုအကြောင်းပြုပြီးတော့ကြည့်ကိုဒီထက်ပိုဆိုးလာမလားဆိုတော့သူရင်စိတ်ပူချရည်လည်းရှိရဒီအနေထားနဲ့ပတ်သက်လို့စုံတရားထိန်းချုပ်နိုင်မှုမရှိဘူးဆိုလို့ရှင်ဒီအကြံဖတ်မှုတွေကကြံခိုင်ဖုံပြိုးရေးလို့အခုတော့ပြောနေကြတာပေါ့လေအဲ့တော့ဒီလိုတရားမဲ့ကြံဖတ်မှုတွေကတိတိကျကျပို့ပြီးတော့ဖြစ်လာနိုင်စရာရှိလာလိမ့်မယ်ဆိုပြီးတွက်ချက်ကြတာရှိတယ်သက်ဆိုင်အာဏာပိုင်တွေကသူတို့နဲ့ဒီကိစ္စတွေကဒီအကြံဖတ်မှုတွေကမပတ်သက်ဘူးဆိုပါတော့စုံစမ်းစစ်ဆေးမှုအရေးယူမှုကို2003ခုနှစ်ကတပရင်းကိစ္စမှလို့ပဲမလုပ်ဘူးဆိုလို့ရှင်ဒါကအောက်ခြေအဖွဲ့အစည်းတွေအနေနဲ့နားလည်မှုကတမျိုးဖြစ်သွားမယ်ဖြစ်သွားရင်အခြေအနေရပိုရှုပ်လာမယ်ဟောနောက်တစ်ခုကဒီနိုင်ငံရေးလှုပ်ရှားနေတဲ့လူတွေဘက်ကတော့ဗာပြောလာလဲဆိုတော့ကိုဆိုလူရဲ့ဒီရာဇဝတ်မှုကျူးလွန်တဲ့လူတွေနဲ့ပတ်သက်လာလို့ရှင်စုံစမ်းအရေးယူအပြစ်သေးမှုတွေကတော်သေးတယ်ပေါ့လေအခုနိုင်ငံရေးသမားတွေကြလို့ရှင်တော့မဟုတ်ဘူးအရေးယူအပြစ်သေးမှုတွေတိတက်ဆိုးတယ်ဒီနိုင်ငံရေးသမားတွေကိုပဲဟိုတဲကြီးမဲကြီးပေါ့လေအကြမ်းဖက်နေတဲ့ကိစ္စတွေအကြမ်းဖက်မဲ့ရိတ်ရောင်တွေတွေ့နေရတဲ့ကိစ္စတွေဟာတော်တော်အလားလားမကောင်းဘူးလို့ပြောကြတယ်။အဲ့တော့ကျွန်တော်တို့စကားဝိုင်းလဲဒီမှာပဲဆုံးအောင်ပါ။နောက်ဆုံးအနေနဲ့တော့ဒါဗမာပြည်မှာဟိုတရားဥပဒေစိုးမိုးပြီးတော့ဟိုလူတိုင်းလုံခြုံမှုရှိအောင်သက်ဆိုင်ရာပုဂ္ဂိုလ်တွေအနေနဲ့ဆောင်ရွက်နိုင်စွာရှိပါစေလို့ပဲဆန္ဒပြုရင်းနဲ့ဒီတစ်ပတ်တနင်္ဂနွေစကားဝိုင်းအစီအစဉ်ကိုဒီမှာပဲရန်နာမှာဖြစ်ပါတယ်။အခုလိုပါဝင်ဆွေးနွေးတဲ့အတွက်သတင်းစာဆရာကြီးကြည်မုံဦးတောင်မြန်မာနိုင်ငံရှိနေများကောင်းစီအတွင်မှုဦးအောင်ထူးနဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုကိုကြီးတို့ကို RFA ကနေကျေးဇူးအထူးတင်ပါတယ်ခင်ဗျာ